ဘဝင်းကြအပဝင်းမြန်မာနိုင်ငံမှာနေထိုင်သူအားလုံးရဲ့လူခွင့်ရရပိုင်ခွင့်အတွက်လေးစားမှုနဲ့အတူလုံခြုံစိတ်ချမှုငြိမ်းချမ်းမှုတွေရှိအောင်အမေရိကန်နိုင်ငံကအားပေးထောက်ခံမှုတန်တိုက်တန်ချထားကြောင်းအမေရိကန်နိုင်ငံချန်ဝင်ကြီးအန်ထိုနီဘလင်ကင်ကသူ့ Twitter ကနေတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အရေးကောက်ခံဆက်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်အောင်စုဆက်တော်ကိုစားပြီကော်မတီ CRPH ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကမကြသေးခင်ကမှထုတ်ပြန်ကြေညာမှာရွင်ကြရေပေါ်မှာခွဲခြားဆက်ဆံတာတွေလူခွင့်ချိုးဖောက်တာတွေကိုသူ့ပြန်ကန့်ကျက်ဖြစ်ရှင်းမယ်ဆိုတဲ့ကြေညာပေးချက်ဟာအနာဂတ်ဒီမိုကရေစီကာလအတွက်အလုံးစုံပါဝင်ဆောင်ရွက်ရေးအတွက်ရေးပါတယ်ပြောဆိုချက်ဖြစ်ကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ရန်ကုန်အမေရိကန်တန်ယုံကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ဒုတိယနိုင်ငံချိုင်းဝန်ကြီးဝန်ဒီရှာမင်းရဲ့ပြောကြားချက်ကိုတင်းလာနဲ့သူ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာကျဆင်းနိုင်ငံတစ်ခုဖြစ်နေဥတည်နေပြီဖြစ်ပြီးလွတ်လပ်မှုကိုမျက်လို့တဲ့မြန်မာပြည်သူတွေအနေနဲ့ COVID-19 ဒဏ်ကိုသာမကဆီယနာရှင်ရဲ့တိုက်ခိုက်ချင်းချောက်နောက်ဆက်မှုတွေကိုခံနေရတယ်လို့နိုင်ငံတွင်းမှာလည်းလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေကြီးကြီးမားမားနဲ့ကြုံရတယ်ဆိုတာကိုသိထားပြီးနိုင်ငံတကာကလည်းတညီတညွတ်ထဲတုံ့ပြန်ချဖို့တောင်းဆိုထားတာပါမြန်မာနိုင်ငံတွင်းအချမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးထားသူအလုံးကိုပြန်ပြီးဆွတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ဆောက်လှမ်းလာစေဖို့အတွက်ဆီယနာရှင်ကိုနိုင်ငံတကာကလည်းတင်းညွတ်တင်းညွတ်ထဲပြောဆိုပြီးဖိအားပေးကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဖော်ပြထားတာဖြစ်ပါတယ်။